မနေ့တင်္ဂနွေနေ့ကမြမအေးလုံရုံရေးကောင်စီမှတကပိတ်ဆွေးနွေးခဲ့ပြီးနောက်ဒွေညာဒုက္ခသည်တွေနေရက်ပြန်နိုင်ရေးလိုအပ်ချက်တွေနဲ့ပတ်သက်လို့အဝေဝင်နိုင်ငံတွေအားလုံးသဘောတူညီချက်သုံးရပါတဲ့ကြေညာချက်ကိုလုံရုံရေးကောင်စီဥက္ကဋ္ဌကသတင်းလောက်တွေကိုပြောကြားခဲ့ပါတယ်။လုံရုံကောင်စီအနေနဲ့ပို့ပြီးဖိအားပေးတဲ့ကြေညာချက်အမျိုးအစားအခုလိုမြမအစိုးရရဲ့ဆောင်ရွက်ချက်တွေကိုအတိအမှတ်ပြုပြီးလိုအပ်ချက်တွေကိုထောက်ပြခဲ့တဲ့အတွက်မှန်ကန်တဲ့လုပ်ရည်ဖြစ်ကြောင်းမြမတမန်ကြီးကလည်းတုံ့ပြန်ခဲ့ပါတယ်။အတန်းဖြင့်ဒီမတိုင်းငင်းနိုင်ယူရင်လိုမှာပြီးဆုံးခဲ့တဲ့မြန်မာအရေးလုံခြုံရေးကောင်စီတကပိတ်ဆွေးနွေးပွဲနဲ့ပတ်သက်လို့မန်းအင်ဂျင်နိုင်ကဆက်လက်တင်ပြပါမယ်
။နယူးယောက်ကုလသမဂ္ဂဌာနချုပ်လုံခြုံရေးကောင်စီမှပြုလုပ်တဲ့မြန်မာအရေးတကပိတ်ဆွေးနွေးပွဲရလဒ်ကြေညာချက်ပါအဓိကအချက်၃ချက်အပါအဝင်ဆွေးနွေးခဲ့တဲ့အကြောင်းအရာတွေနဲ့ပတ်သက်လို့လုံခြုံရေးကောင်စီအလှည့်ကျဥက္ကဋ္ဌစတီဗင်တမ်မတ်ကြီးအိုလော့ဖ်စကူကအခုလိုသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။
Members of the Council stressed the need to make progress in facilitating implementation of the MOU with the UNHCR and UNDP and the MOUs and the
မြန်မာစိုးရနဲ့ UNDP တို့အကြား MOU နားလည်မှုစာချုပ်လွှာမှာသဘောတူထားတဲ့အချက်တွေအကောင့်ထဲပေါ်နိုင်ရေးအတွက်ရောဘင်္ဂလားဒေ့ရှ်အစိုးရနဲ့လက်မှတ်ထိုးထားတဲ့ MOU ပါအချက်တွေအကောင့်ထဲပေါ်နိုင်ရေးအတွက်ပါပို့ပြီးတော့တိုးတက်အဆင်ပြေအောင်လုပ်ပေးဖို့လိုတဲ့ဆိုတာကိုလုံခြုံရေးကောင်စီအဖွဲ့ဝင်တွေကအလေးထားပြီးတော့ဆွေးနွေးခဲ့ကြပါတယ်လူခွေချိုးဖို့မှုရှိတဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးတော့ပွင့်လင်းမြင်သာတဲ့စုံစမ်းမှုတွေလုပ်ဖို့လိုတယ်ဆိုတဲ့ချက်ကိုလည်းထောက်ပြခဲ့ကြပါတယ်။မြန်မာစိုးရကဘက်မလိုက်စုံစမ်းရေးကော်မရှင်ဖွဲ့ဖို့ဆောင်ရွက်နေတယ်ဆိုတာကိုလည်းသိရှိကြောင်းပြောကြပါတယ်။ရညာဒုက္ခကလေးနဲ့နေရက်ဆွန့်ခွာထွက်ပြေးတင်းချောင်ခဲ့ရသူတွေရခိုင်ပြည်နယ်တွေကသူတို့နေရက်စီလုံခြုံရေးကင်းစွာနဲ့တိုက်ခါရှိရှိပြန်လာနိုင်မဲ့အခြေအနေရှိဖို့လူမျိုးရေးစီးပွားရေးအခြေအနေတွေတိုးတက်အောင်လုပ်ပေးဖို့ရည်ကြည်တယ်ဆိုတဲ့ချက်ကိုလည်းလူမျိုးရေးကောင်စီဝင်တွေကအလေးထားဆွေးနွေးခဲ့ကြပါတယ်။
ဒါတင်ဆွေးနွေးပွဲမှာကုလသမဂ္ဂအတွေ့အမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းဘူဂနာကပထမဆုံးအကြိမ်အစီရင်ခံတင်ပြခဲ့သလိုရိုဟင်ဂျာဒုက္ခသည်တွေနေရက်ပြန်လာရေးမြန်မာအစိုးရနဲ့ MOU နားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးထားတဲ့အခြေအနေတွေကို UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာလက်ထောက်မဟာမင်းကြီးဘိုကာတက်နဲ့ UNDP ကုလသမဂ္ဂဖွံ့ဖြိုးရေးအေဂျင်စီကိုယ်စားလှယ်ကလီယာဖန်ဒရယ်ရန်တို့ကအတီးတီးအစီရင်ခံတင်ပြခဲ့ကြကြောင်းလုံခြုံရေးကောင်စီဥက္ကဋ္ဌကပြောပါတယ်။ဒါအပြင်လူခွင့်ရေးဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်လည်းဖြစ် OHCHR ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးရဲ့နယူးယောက်ဌာနခွဲအကြီးအကဲလည်းဖြစ်တဲ့ Andrew Gilmore လည်းတက်ရောက်ဆွေးနွေးခဲ့တယ်လို့သူကပြောပါတယ်။ဆွေးနွေးပွဲအပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာလုံခြုံရေးကောင်စီဥက္ကဋ္ဌနဲ့အတူရှိနေတဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဘူကနာကတော့သူ့ရဲ့လုပ်ပိုင်ခွင့်အပေါ်လုံခြုံရေးကောင်စီကရောမြန်မာအစိုးရပါလက်ခံကြိုဆိုရဲ့အပေါ်အားရချင်းနေတယ်လို့ပြောကြားခဲ့ပါတယ်။ဒါအပြင်နေပြည်တော်မှာရုံးထိုင်ခွင့်ရထားတဲ့အတွက်စက်တင်ဘာလထဲမှာမြန်မာနိုင်ငံကိုပြန်ပြီးသွားမယ်လို့အခုလိုပြောကြားခဲ့ပါတယ
်။ I will travel back soon again in September to Myanmar and this time I would like to visit also other states like Kachin
မြန်မာနိုင်ငံကိုကျွန်မစက်တင်ဘာလကျရင်ပြန်သွားပါမယ်။ဒီတစ်ခေါက်ကျရင်တော့ကချင်ပြည်နယ်လိုတခြားပြည်နယ်တွေစီကိုလည်းသွားချင်ပါတယ်။ဘာလို့လဲဆိုတော့ရခိုင်ပြည်နယ်တစ်ခုထဲမှာပြဿနာတွေရှိနေတာမဟုတ်လို့ပါ။ကျမတက်ဆိုင်သူဒိုင်းနဲ့ဆွေးနွေးမှုတွေဆက်လုပ်သွားပါမယ်။လုံခြုံရေးကောင်စီကကျမကိုထောက်ခံမှုပေးတဲ့အပေါ်မှာလည်းတိတ်ကိုကျေးဇူးတင်ပါတယ်။ကျမအတွက်တကယ်ကိုလိုအပ်ပါရဲ့။ဒီပြဿနာဟာတိတ်ကိုရှုပ်ထွေးနေနေတဲ့ပြဿနာဖြစ်တာကြောင့်အချိန်တို့အတွင်းမှာလွယ်လွယ်ဖြေရှင်းလို့ရတဲ့ပြဿနာမဟုတ်ပါဘူး။အချိန်လိုပါရဲ့။အခုတော့ကျမလုံခြုံခွင့်ရထားတဲ့အတွက်ဘလို့ကိစ္စမျိုးမဆိုဆွေးနွေးခွင့်ရှိပါရဲ့။ဒီအတွက်လည်းကျမအစိုးရကိုကျေးဇူးတင်ပါတယ်။ရိုဟင်ဂျာဒုက္ခသည်6ဒိန်းလောက်လက်ခံထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုလည်းအထူးကျေးဇူးတင်ပါတယ်။မြန်မာနိုင်ငံပေါ်လုံခြုံရေးကောင်စီကအရေးယူပိတ်ဆို့မှုမလုပ်သင့်ဘူးလားဆိုတဲ့သတင်းတောက်တဦးရဲ့အမေကတော့ Olaf School ကအခုလိုဖြေပါပါတယ်။
I think there is a recognition among Security Council members that there have been positive steps taken lately. It's also fair to say that for many of those steps are far from sufficient.
အခုနောက်ပိုင်းမြန်မာဘက်ကအပြုသဘောဆောင်မှုတွေလုပ်လာတယ်ဆိုတာကိုလုံခြုံရေးကောင်စီအဖွဲ့ဝင်တွေဘက်ကအတိအမှတ်ပြကြတယ်လို့ကျွန်တော်ထင်ပါတယ်။ရှင်းလင်းမှာပဲဒီဆောင်ရွက်ချက်တွေကပြည့်စုံလုံလောက်မှုမရှိသေးဘဲအများကြီးလုံနေပါသေးတယ်။ဒီကိစ္စကိုပဲအခုကျွန်တော်တို့ဆွေးနွေးနေကြတာပါ။ထိတွေ့ဆက်ဆံတဲ့အပိုင်းမှာရောဖိအားပေးတဲ့အပိုင်းမှာပါလုံခြုံရေးကောင်စီဝင်တွေအားလုံးကြားညီညွတ်မှုရှိတယ်ဆိုရင်ကျွန်တော်တို့တဖြည်းဖြည်းတိုးတက်မှုတွေရှိလာမှာလို့ထင်ပါတယ်။စူရင်နိုင်ငံဘက်ကအမြင်အရပြောမယ်ဆိုရင်တော့တိုးတက်မှုတွေကတိတ်ကိုနှေးပါတယ်။ဒါပေမဲ့လုပ်ငန်းစဉ်တိုးတက်အောင်အားလုံးညီညွတ်ကြဖို့ကအရေးကြီးတယ်လို့ထင်ပါတယ်။
လုံခြုံရေးကောင်စီရဲ့မြမအရေးတကပိတ်ဆွေးနွေးပွဲရလဒ်နဲ့ပတ်သက်လို့လေကုလသမဂ္ဂဆိုင်ရာမြမတမ်းမတ်ကြီးဟောက်တူဆွမ်းကအခုလိုပြောပါတယ
်။ဒါအမှန်ငန်နဲ့လုံရလို့ကျွန်တော်ကတော့မြင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကမိမိလုံတဲ့လုံထိုက်တဲ့ဟာကိုကျွန်တော်လုပ်နေတယ်။လုံခြုံရေးကောင်စီနဲ့တကွာကုလသမဂ္ဂရဲ့သူတို့ရဲ့ကြောင်းကြမှုတွေပူပန်မှုတွေပြောတဲ့ဟာကိုလည်းကျွန်တော်တို့ကပူပေါင်းဆောင်ရွက်မှုအစဉ်လာနေပြီ။ကျွန်တော်တို့ကအားရနေပတ်သက်ပြီးတော့လည်းပဲကိုယ့်ဘက်ကဟိုလုံနိုင်တဲ့အတိုင်းအတာမှာဟိုကျွန်တော်ပူပေါင်းပြီးဆောင်ရွက်နေတာပါ
။နောက်ချက်ကတော့အဲ့ဒီသူတို့ဘက်ကပေါ့နော်ဆက်ပြီးတော့လက်တွေ့အကောင့်ထဲဖို့ဖို့လိုအပ်ချက်တွေရှိနေတယ်ဆိုပြီးတော့ထောက်ပြတာရေ။နောက်ပြီးတော့ဒီစုံစမ်းစစ်ဆေးရေးကော်မရှင်ဖြစ်လာဖို့နဲ့အရေးယူဖို့အဲ့ဒီအပိုင်းတွေကတော့အခုအချိန်ကြီးဘယ်လိုရှိပါလဲရှင
်။ဒီကော်မရှင်ဖွင့်ရေးစားတော့ကျွန်တော်တို့ဟိုမကြခင်ပြည်ရမှာပါကျွန်တော်ဟိုအခုတော့ပြောလို့မရသေးတော့ပါပဲမကြခင်ရပိုင်းတွင်းလာမှာကိုကျွန်တော်ထုတ်ပြန်နိုင်လို့မှာကျွန်တော်ယူကြည့်ပါတယ်ကော်မရှင်ကိုလည်းပဲအများလက်ခံနိုင်တဲ့ဟာဟိုပုံစံဖြစ်အောင်ဟိုလုပ်လက်ခံနိုင်တဲ့ပုံကိုယ်တွေနဲ့အဲကျွန်တော်ဟိုဖွဲ့စည်းသွားဖို့လည်းအစီအစဉ်ရှိပါတယ်မကြခင်ရပိုင်းတွင်းမှာကိုဖွဲ့စည်းရတာကိုလည်းထုတ်ပြန်ဖို့ရှိမှာလို့ကျွန်တော်အဲ့ဒါတော့ဟိုကျွန်တော်ယူကြည့်ထားပါတယ်လေနောက်ဒီကော်မရှင်ကလည်းပဲကျွန်တော်အစရလည်းပြောထားတဲ့အချိန်နဲ့ပြီးမှုတကယ်ကျွလို့နေဆိုလို့ရှိရင်ကျွန်တော်တို့ကဒါအရေးယူဖို့ဆိုတာကျွန်တော်တို့ကပြောထားသေးတာ
တနင်္လာနေ့ကလုံခြုံရေးကောင်စီမှကျင်းပခဲ့တဲ့မြမအရေးတကပိတ်ဆွေးနွေးပွဲမှာရိုဟင်ဂျာဒုက္ခသည်အရေးနဲ့ပတ်သက်လို့မြမအစိုးရရဲ့တုံ့ပြန်ချက်တွေကိုလည်းလုံခြုံရေးကောင်စီအဖွဲ့ဝင်တွေကြားဆွေးနွေးခဲ့ကြသလိုမြမအရေးဘယ်လိုရှေ့ဆက်ကန့်တွဲမလဲဆိုတာကိုဆွေးနွေးတိုင်တင်ခဲ့ကြတာဖြစ်ပါရဲ့ရှင်